ဥ68ကျင်းမြောက်ကုလသမဂ္ဂထရီနီလာကန်မကျင်းပခင်တရက်အလိုဒီကနေ့တနင်္လာနေ့ရဲ့ညနေမှာနယူးယောက်မြို့မှာသမ္မတဥဘမကနိုင်ငံတကာရက်ဖက်လူအဖွဲ့အစည်းအထောက်အကူပေးရေးတိုးမြင့်လှုပ်ဆောင်မှုအဆင့်မြင့်ဆွေးနွေးပွဲတရက်ကိုတာဝန်ယူပြီးတော့ကျင်းပပေးမှာဖြစ်ပါတယ်။နိုင်ငံပေါင်း20ကျော်ကလူမှုအဖွဲ့အစည်းတွေတက်ရောက်မယ်အဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသမီးရေးဆောင်ရွက်ပေးနေတဲ့မက်ခင်လေးလည်းတက်ရောက်ဆွေးနွေးဖို့ရှိပါတယ်။မက်ခင်လေးကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမောင်ကတင်ပြပေးပါမယ်ခင်ဗျာ။
နယူးယောက်မြို့မှာကျင်းပမယ့်နိုင်ငံတကာရက်ဖက်လူဖွဲ့စည်းဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲမှာလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေရဲ့အမြင်ကိုဖော်ပြတဲ့နေရာမှာတော့အစိုးရတွေရဲ့တာဝန်ခံမှုတွေကိုဖိအားပေးလှုံ့ဆော်မှုနဲ့ပြည်သူတွေရဲ့နေစဉ်ဘဝအခက်အခဲတွေဖြေရှင်းရေးအတွက်ရက်ဖက်လူအဖွဲ့အစည်းတွေရဲ့ပါဝင်တဲ့အခမ်းအကဏ္ဍကိုအဓိကထားဆွေးနွေးသွားကြမှာဖြစ်တယ်လို့သိရပါဗျ။ပြည်ပြည်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းအကောင်အောင်တည်ဆောက်တဲ့နေရာမှာရင်ဆိုင်ရတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံကအမျိုးသမီးရဲ့ဆွမ်းဆောင်ရေးမြင့်တင်ရေးဆောင်ရွက်ပေးနေတဲ့ Triangle Woman Support အဖွဲ့ကမက်ခင်လီကတက်ရောက်ဆွေးနွေးဖို့ရှိပါတယ်။ဒီဆွေးပွဲမှာတက်ရောက်လာတဲ့နိုင်ငံ20ကျော်ကအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေကြားမက်ခင်လီကမြန်မာနိုင်ငံကိုစားပြုဆွေးနွေးမှာလည်းဖြစ်ပါတယ်။ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းအရက်ဖက်လူအဖွဲ့အစည်းတွေရဲ့အခမ်းအကဏ္ဍနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိတယ်လို့မက်ခင်လီကအခုလိုပြောပါတယ်။
ရက်ဖက်လူအဖွဲ့အစည်းကိုကွန်ပျူတာတဲ့အဆင့်မြင့်အရာရှိများပေါ့စီးပွားကိုတက်ဖို့လာတာပါသူတို့စိတ်ကမှထင်နေတာကလည်းမြန်မာနိုင်ငံကစီးငီတွေကအရန်ကိုကောင်းနေပြီပေါ့နော် success story ပေါ့အဲ့လိုမျိုးသူတို့ကပြောချင်တဲ့အတွက်လားဒါမှမဟုတ် lesson learn ပေါ့အခြားနိုင်ငံတွေမှာကျွန်တော်တို့ရဲ့အခြေအနေဆိုးဝါးသေးတဲ့နိုင်ငံတွေကကျွန်တော်တို့ရှိရာအတွေ့အကြုံတွေကိုလမ်းလုံးဖြည့်ခြင်းနဲ့သဘောဆောင်နေကြပါတယ်ကျွန်မကအမှ5မိနစ်ပေါ့ပြောခွင့်ပေးထားပါတယ်အဲ့လိုပြောခွင့်ပေးတဲ့အခါမှာကျွန်တော်ကတော့အဓိကတော့နိုင်ငံကအဖွဲ့အစည်းကနေကျွန်တော်တို့ရက်သက်လူအဖွဲ့အစည်းတွေအတွက်ကို policy ဘိုင်းဆိုင်ရာနဲ့ဘယ်လိုအကူအညီပေးနိုင်လဲဆိုတဲ့ဟာလေးကိုကျွန်မအဓိကထားပြီးတော့ပြောမှာပါ
ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမြန်မာနိုင်ငံတွင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေတဲ့အချိန်လိုအပ်တဲ့အကူအညီအထောက်အပံ့တွေပေးနိုင်ရေးအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်နိုင်တဲ့အခမ်းအနားတွေနဲ့ပတ်သက်ပြီးလည်းတင်ပြမှာဖြစ်တယ်လို့မက်ခင်လီကပြောပါတယ်
။ဒီမှာစနေနေ့ထဲမှာလည်းဒီမှာထည့်ပေးထားတဲ့နိုင်ငံကအကူအညီဆိုတဲ့နေရာမှာလည်းကျွန်တော်တို့ငွေကြေးအကူအညီလည်းလိုအပ်တာကိုငွေကြေးအကူအညီရဲ့ဤပညာရဲ့နိုင်ငံကမှသင်သုံးနေတဲ့စံတွေစီးပွားဥပဒေတွေလည်းကျွန်တော်တို့သိဖို့လိုရပေါ့ policy တွေချမှတ်တဲ့အခါမှာဒါအပြင်နိုင်ငံရေးအရာဒီတာဝန်ရေးဆိုင်တာဝန်ရေးအရာပူးပေါင်းဆောင်ရွက်မှုတွေအားပေးမှုတွေအဲ့ဒါတွေလည်းကျမတို့လိုတယ်ဆိုတာကိုကျမသုံးချက်ကိုထောက်ပြထားပါတယ်အဲ့လိုထောက်ပြကြရင်သူတို့လည်းဒါဟိုမှာ American တမန်တော်တို့အပိုင်းကလည်းသူတို့ဒီနိုင်ငံအချက်အလက်အရာရှိတွေအပိုင်းကလည်းသူတို့တာဝန်ယူရမယ့်အပိုင်းရှိသလိုတက်လာမယ့်အထက်မှာလည်းအခြား NGO စီဒိုနာစီလည်းပါတဲ့အခါကျတော့သူတို့ဒီအကူအညီဟာကျမတို့နိုင်ငံရှိဆက်သွားမယ်မှမဖြစ်မနေလိုအပ်တယ်ဆိုတဲ့ဟာတော့ကျမမိမောင်းထုတ်ပြမှာပါအခုလက်ရှိအချိန်ထိကောင်ကျမတို့တို့နိုင်ငံကကနေပြီးတော့တို့တက်နိုင်တဲ့အခမ်းအကဏ္ဍလေးနဲ့ဝန်ကူညီရဲ့ဒါပေမဲ့ရှေ့လျှောက်ရင်တော့ဒီချက်ပို့ပြီးတော့လေးလေးချာချာပို့ကူညီပေးနိုင်လိမ့်မယ်လို့ကျမမျှော်လင့်ပါတယ
်မြန်မာနိုင်ငံတွင်းလွှတ်တော်ကိုတင်သွင်းထားတဲ့တင်းမင်းဖွဲ့စည်းပုံဆိုင်ရာအခြေခံဥပဒေမူကြမ်းရေးဆွဲတဲ့နေရာမှာလည်းအရက်ဖက်လူအဖွဲ့အစည်းတွေနဲ့တာဝန်ရှိသူတွေကြားအခြေအတင်ဆွေးနွေးနေရဆဲဖြစ်ပြီးတော့အရက်ဖက်လူအဖွဲ့အစည်းတွေဘက်ကလွတ်လပ်စွာတင်းပင်းဖွဲ့စည်းခွင့်တောင်းဆိုနေရတဲ့အခြေအနေကိုလည်းအဓိကထားဆွေးနွေးမယ်လို့မက်ခင်လီကဆိုပါတယ်
ကျမတို့မှလုပ်ဆရာခိုင်းကြရေးစိန်ခေါ်မှုတွေအများကြီးရှိသေးရဲ့နောက်ပြီးတော့ဒီရက်ဆွဲလူဖွဲ့စည်းကဟိုတက်ကြွနှုတ်ရှားသူတွေကိုဖမ်းဆီးတာဆောက်ရှက်ပြီးတာတွေအခုထိရှိနေတော့မဲဆိုတော့လည်းကျွန်မပြောမှာပါဟိုဒါလို့လဲဆိုတော့ခုနမတ်စုံပြောသွားသလိုလည်းကျွန်တော်တို့မကြခင်ကမှအသင်းဖွဲ့ဥပဒေနဲ့ပတ်သက်ပြီးတော့သူတို့အစိုးရပထမဆုံးထုတ်ပြန်လိုက်တဲ့အသင်းဖွဲ့ဥပဒေကလုံးဝမှဟိုလက်ရှိတည်နေတယ်လည်းမတင်တော့ဘူးအားလုံးကိုနှိပ်ကွတဲ့ဥပဒေမျိုးဖြစ်နေတဲ့အတွက်ကျွန်တော်တို့အဲ့ဒီအပေါ်မှာပြန်ပြီးတော့ဒီဒီတော့ဒီလိုတော့ကရေးရကော်မတီတွေနဲ့ကျွန်တော်တို့ရက်ဖက်လူဖွဲ့စည်းရေးနဲ့အပြန်အလှန်ဆွေးနွေးမှုတွေလုပ်တယ်။အဲ့ဒီအခါမှာနောက်ဆုံးထွက်လာတဲ့ဥပဒေကြမ်းလေးကအခုနော်ကြည့်ရတာပေါ့နော်။နည်းနည်းလေးကျွန်တော်တို့ရဲ့ပြောဆိုတင်ပြဆွေးနွေးတာတွေကိုသူတို့လေးနက်ထားပြီးတော့အဲ့ဒီမှာသင်ဟပ်စီတယ်လို့မြင်နေ။အဲ့ဒီအတွက်ကျွန်တော်တို့ကအဲ့ဒါလေးကိုလည်းကျွန်တော်တို့ကဒီကျွန်တော်ပြောမယ့်အထက်မှာပဲသူတို့လည်း appreciate လုပ်မယ်။အဲ့တော့အခုထိကတော့ကျွန်တော်တို့ကလုပ်ဆရာတွေအများကြီးရှိသေးတယ် challenge တွေလည်းအများကြီးရှိသေးတယ်ဥပဒေရှိနေပြီးသားတော့မှအဲ့ဥပဒေကိုလေးလေးစားစားနဲ့ဥပဒေချမှတ်ထားတဲ့လူတွေကိုယ်တိုင်ကမှမလုပ်တဲ့ကိစ္စတွေလည်းအများကြီးရှိနေသေးတယ်ဒါပေမဲ့ကျွန်တော်တို့မှာတော့ဒီအသင်းအဖွဲ့ဥပဒေနဲ့ပတ်သက်ရင်တော့ကျွန်တော်တို့အခုချိန်ထိလုပ်ကြတာတော့ကျေနပ်ဆရာတွေရှိနေတယ်ဆိုတာကိုတော့ကျွန်မထည့်ပြောမှာပါနော်
နယူးယောက်မှာကျင်းပမယ့်ဒီနိုင်ငံတကာအရက်ဖက်လူအဖွဲ့အစည်းအထောက်အကူပေးရေးအစီအမြင့်ဆွေးနွေးပွဲမှာတော့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်အပါအဝင်နိုင်ငံတွေရဲ့သမ္မတအကြီးအကဲတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း INGO NGO ကကိုယ်စားလှယ်တွေနောက်အလှူရှင်တွေပါပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်